ြုတ်နိုင်ငံရဲ့ခေတ်သစ်ပိုလမကြီးစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးရလာကောင်းတွေရှိလာနိုင်တယ်လို့မျှော်လင့်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်တတိထားမယ့်အချက်တွေလည်းရှိနေတယ်လို့တရုတ်မြန်မာရေးသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။ဒီစီမံကိန်းကိုဥဆောင်လှုပ်ရှားနေတဲ့တရုတ်နိုင်ငံဟာကမ္ဘာအင်အားကြီးနေရာကိုရယူဖို့ရည်ရွယ်ထားပုံရတယ်လို့လည်းသုံးသပ်ကြပါတယ်။ဒါနဲ့ပတ်သက်လို့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
တရုတ်နိုင်ငံရဲ့27ရာစုပိုလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံကပါဝင်လာမယ်ဆိုရင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးရေရှည်မှာနိုင်ငံရဲ့အချုပ်အခြာအာဏာချင်းချောက်ခံရတာမျိုးမဖြစ်ရအောင်တတိကြီးစွာထားဖို့လိုတယ်လို့တရုတ်မြန်မာအရေးသုံးသပ်သူရန်ကုန်မြို့နေဥမမောင်စိုးကပြောပါတယ
်ကျွန်တော်တို့တိုင်းပြည်ဟာဒီနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဘယ်လိုရင်ဆိုင်မလဲကျွန်တော်တို့တိုင်းပြည်သူတွေဘယ်လောက်အကျိုးရှိမလဲဒီရင်းနှီးမြှုပ်နှံမှုကျွန်တော်တို့ဘယ်လောက်ထိန်းချုပ်နိုင်တယ်လဲဆိုတာပြဿနာရှိတယ်။အခုကအကြောက်ဖြူစီမေးစုံနဲ့အကြောက်ဖြူရင်းနဲ့စကန်နဲ့ပတ်သက်ပြီးတော့ဒီဘောင်ဟာဘက်ကတင်တာ50 50ရန်လို့ဖြစ်တယ်။တရုတ်ကတောင်းတာ80 30 80 20ဆိုတဲ့အတန်တွေထွက်နေ။ဒါအပွင့်လင်းလင်းတော့မရှိသေးဘူးကျွန်တော်တို့သိကြမသိသေးဘူး။အဲ့လိုတစ်ဖက်ဆောင်နေဖြစ်မယ်ဆိုရင်ကျွန်တော်တို့ဗမာပြည်ပြည်သူတွေအတွက်အကျိုးရှိမှာမဟုတ်ဘူး။နောက်တစ်ခုကအဲ့ဒီလုပ်ငန်းနဲ့ပတ်သက်လို့ကျွန်တော်တို့တိုင်းပြည်ကမထိန်းချုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်ဗမာပြည်ရဲ့ချုပ်ချာအနန္နဲ့ပတ်သက်ပြီးတော့ပြဿနာရှိနိုင်တယ်လို့ဒါလူလူကအများစုကနေပြီးတော့ယူဆကြတယ်။ဆိုလိုတာတရုတ်စီးပွားရေးလုပ်ငန်းတွေဘာမှမရှိရင်သူတို့ရဲ့အကျိုးစီးပွားလည်းအများစုရှိရင်တရုတ်ကနေကြောက်ယူသည့်ဒီမီးသားလန်းဖောက်တယ်ကားလန်းဖောက်တယ်ဒီလမ်းကြောင်းတွေနဲ့ပတ်သက်တဲ့လုံခြုံရေးနဲ့ဒီလမ်းကြောင်းတွေချုပ်ကန့်မှုအခွင့်အာဏာဘယ်သူစီမှာရှိမလဲ။မြန်မာယူမှာရှိမလားတရုတ်ယူမှာရှိမလား။ဒီပြဿနာတွေကကျွန်တော်တို့တိုင်းပြည်ရဲ့ချုပ်ချာအနန္နဲ့ဆိုင်တဲ့ပြဿနာလို့ထင်ပါတယ်။
ကမ္ဘာနိုင်ငံကြီးတွေအနေနဲ့ဖွံ့ဖြိုးဖို့အားယူနေစေနိုင်ငံတွေမှာသွားရောက်ရင်းနှီးမြှုပ်နှံတဲ့အခါသူတို့အကျိုးစီးပွားကာကွယ်ဖို့အတွက်လုံခြုံရေးကိစ္စတွေကိုအလေးထားပြောဆိုလေရှိတာကြောင့်ဒါကိုသတိထားစရာအချက်ဖြစ်ထည့်သွင်းစဉ်းစားရမယ်လို့တရုတ်နိုင်ငံယူနန်တက္ကသိုလ်မှာသုတေသနစာရန်ရေးသားနေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ
်ကျွန်တော်တို့နိုင်ငံထဲမှာသူတို့ရဲ့လက်နက်ကိုင်အဖွဲ့အစည်းတွေဘာတွေကဝင်ပြီးတော့လုံခြုံရေးအတွက်တာဝန်ယူတာတို့ဘာတို့သူတို့ဆွေးနွေးလာရင်ပြောလာရင်ကျွန်တော်တို့ကလက်မခံဖို့လိုတာပေါ့လေကျွန်တော်တို့ပြည်ရင်းမှာဒီထောက်လုပ်တဲ့တထားလန်ကာလန်တမောစိတ်စားတဲ့ဟာတွေနဲ့ပတ်သက်လို့လုံခြုံရေးအပြည့်အဝတာဝန်ယူတယ်ဆိုပြီးတော့ကိုယ့်ရဲ့အချုပ်အခြာအာဏာကိုထိန်းသိမ်းရမှာပေါ့သူတို့ကတော့သူတို့လုံခြုံရေးအတွက်ကိုစိုးရိမ်တာရှိလိမ့်မယ်အထူးသဖြင့်ဟိုကျွန်တော်တို့အခုနေကတ်မှာငြိမ်းချမ်းရေးမရလို့ရှင်သူတို့ပဲစောင့်ကြည့်နေသူတို့စောင့်ရင်အော်အဲ့ဒီမဇာတဲ့နိုင်ငံဖွဲ့ရလဲအတည်းမပေးဘူးပေါ့အဲ့ဒါမျိုးတွေသူတို့တောင်းဆိုလာနိုင်တဲ့အခါမှာကိုယ့်ဘက်ကအဲ့ဒါကိုခွင့်မပြုဖို့လိုတယ
်ခေတ်သစ်ပိုလမ်းမကြီးစီမံကိန်းအတွက်မြန်မာနိုင်ငံဟာနိုင်ငံခြားချင်းငွေတွေယူရမှာဖြစ်တယ်လို့ကျွေးမီကိစ္စအတွက်ဘယ်လိုကင်တွယ်ဖြည့်ဆင်းမလဲဆိုတာကိုပါစဉ်းစားထားရမှာဖြစ်တယ်လို့ဦးမမောင်စိုးကသုံးသပ်ပါတယ
်နောက်တစ်ခုကျွန်တော်တို့တိုင်းပြည်ဟာထိုင်းလိုစီဝါရေးတောင်းတင်းတဲ့နိုင်ငံမဟုတ်ဘူးအဲ့တော့ထိုင်းလိုစီဝါရေးတောင်းတဲ့နိုင်ငံတခုမှာတရုတ်ကဝင်လာမယ်ဆိုတရုတ်က50ထိုင်းက50ထဲမယ်လို့မမတင်းတင်းပြောနိုင်ပေမဲ့ကျွန်တော်တို့ကတရုတ်ကဝင်လာတရုတ်က50ငါတို့50ထဲမယ်ဆိုတော့မှကျွန်တော်တို့ရဲ့ဘာသာရေးအခြေအနေကအကန့်အသတ်ရှိတယ်။အဲ့လိုအခြေအနေမှာတရုတ်ရဲ့ဗမာပြည်ကိုရင်းနှီးမြှုပ်နှံမှုအားလုံးဒီကျွန်တော်တို့အတွက်ကောင်းတာရောဆိုးတာရောနှစ်ခုစုံလက္ခဏာရှိတယ်။ဒါကိုကျွန်တော်သတိထားပြီးထိသိမ်းဖို့လိုအပ်မယ်လို့ထင်တယ်ကျွန်တော်မြင်တော့တရုတ်ကစီဝါရေးစူပါပါဝါအနေနဲ့အမေရိကန်ကိုကြောတက်ချင်တဲ့ရွယ်ချက်နဲ့လုပ်တာလို့မြင်ပါတယ်ခင်ဗျာဖြစ်မဖြစ်တော့ဒါကျွန်တော်စောင့်ကြည့်အောင်ပါပေါ့
နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အခါနိုင်ငံအကျိုးစီးပွားကာကွယ်နိုင်ဖို့မြန်မာအစိုးရအနေနဲ့သူပြဌာန်းမိသားဥပဒေတွေအတိုင်းတင်းကျပ်စွာဆောင်ရွက်ဖို့လိုတယ်လို့ဦးရဲထွန်းကမြင်ပါတယ်
အဲ့တော့ကျွန်တော်တို့ကအခုမှလာရင်းနှီးမြှုပ်နှံမှုတွေမျော်နဲ့ပြီးတော့ဆွဲဆောင်နေတဲ့အတိုင်းဖြစ်တော့တရုတ်ကအဲ့ဒီလိုဟိုဆက်မှုလုပ်ငန်းတွေလာပြီးတော့ပူတောင်းမယ်ဆိုလို့ရှိရင်အရေးကြီးတာကတော့လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေအနေနဲ့ဒီပြည်တွင်းမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလိုက်နာဖို့လိုက်နာအောင်ကျွန်တော်တို့အစိုးရကစက်မှတ်ဖို့သဘာဝပတ်ဝန်းကျင်မပြည့်စုံအောင်နောက်ဒီအလုပ်ကိုင်းတွေရရှိအောင်ဟိုကျွန်တော်တို့ဒီဥပဒေကိုကောင်းကောင်းပြဋ္ဌာန်းပြီးတဲ့အခါကျတော့အဲ့ဒီဥပဒေအတိုင်းလိုက်နာဖို့အတွက်စစ်ဆေးတဲ့အာဏာပိုင်းကိုယ်အစည်းအဝေးကကော်ရပ်မဖြစ်ဖို့ပေါ့နော်ထိန်းသိမ်းဖို့ပေါ့နော်ကျွန်တော်တို့အစိုးရကစိတ်ချစက်မှတ်ဖို့လိုနေတယ
် OBO အားလို့အတူကောက်ခေါ်တဲ့ခေတ်သစ်ပိုလမ်းမကြီးစီမံကိန်းမှာဈေးညံလမ်းမကြီး6ခုသတ်မှတ်ထားပြီးအဲ့ဒီတွေကတရုတ်နိုင်ငံတောင်ပိုင်းကနေအိန္ဒိယနိုင်ငံကြားဈေးညံလမ်းမအစိတ်ပိုင်းပေါ်မှာတော့တရုတ်မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယလမ်းကြောင်းတစ်ခုလည်းပါဝင်နေတာဖြစ်ပါတယ်ခင်ဗျာ